တော်တော်မတည်တဲ့လူကဘလို့မှဖះကိုမမြင်ပါဘူး။မြင်တဲ့ဖះကလောကတည်းကဒီပုံတော်တွေရှောက်မြင်တယ်။ဟိုကပုံတွေမှာပါဘူး။ဒီတစ္ဆာလေးပါးဟိုမြင်တဲ့ဉာဏ်ဆိုတဲ့ဂုံတော်ဖះကိုမြင်သွားတယ်။ပုဂ္ဂိုလ်တတ္တဝါလည်းမပါဘူး။အတ္တလိမ့်ပြာလည်းမပါဘူး။ဒီအကောင်အထည်လည်းမပါဘူး။ဟိုမှာဉာဏ်ဆိုတဲ့ဒီဂုံဖះလို့ပြောတယ်။အဲ့တော့ဥစဉ်တော့သိတာတလွဲကြည့်ဖြစ်ဟိုပုံလေးသွားကြည့်တော့ပြည့်ညက်ပေါ်သွားတင်နေတာဟုတ်အဲ့ဒီတော့မှဟောတရားတွေကဒါကြောင့်မို့ဖရာရဲ့တုတ်တန်တထောင်ခေါ်လိုက်ရင်သောတာပန်တရားကအနာဂံယဟန္တာဖြစ်တယ်ဆိုတော့ဉာဏ်အထက်ဉာဏ်ကိုနှဲ့ပြီးတော့ခန္ဓာနဲ့ဟပ်ပြီးတော့နာသွားတာပဲအဲ့ဒီတော့မှဥစဉ်တော့လေဟောသဘောပေါက်လာတယ်တဖြည်းဖြည်းနောက်ဆိုကိုပဲဆရာတော်တွေပဲဟောဟောတရားကိုနာတတ်လာတယ်ဒီခန္ဓာနဲ့နာတတ်တဲ့ယောဂီကလေဟိုဆရာတော်တရားတုတ်တံဟောတယ်အဲတုတ်တံမပါဘူးဟိုကန္နာနဲ့နာတဲ့ယောဂီကဒီတုတ်တံဆိုတော့ရုပ်လုံးနာယူရတယ်ဒီညာနာနဲ့နာတဲ့သူကဒီတုတ်တံဖြတ်ထုတ်ပလိုက်တယ်တုတ်တံဖြတ်ပြီးတော့ခန္ဓာအဘိဓမ္မာနဲ့ဟပ်ပြီးတော့နှွှင်းယူရတယ်ဒီတုတ်တံလည်းဆိုဟိုဒီဥပမာတာတကတင်တဲ့ပုံလဲအပြောက်ဒီခန္ဓာမှာလည်းအလွတ်ပဲအတ္တလိုနာယူရတာဟုတ်တရားနာယူတယ်ဆိုတာကအဲ့ဒီလိုနာယူတတ်အောင်လဲဒီခန္ဓာကိုတော့ကျင့်ရတယ်နာအောင်ကျင့်ယူပါတယ်အဲ့လိုခန္ဓာမှာနာအောင်ကျင့်မှလဲဒီခန္ဓာရဲ့ဖြစ်စဉ်တွေကိုပြန်သိပြီးတော့တဖြည်းဖြည်းယောဂီတွေဉာဏ်တွေပွင့်လာပါလိမ့်မယ်ဒါတတိပိုင်းတော့တတိယမြဲဖို့အဓိကကိုဟိုတရားအားထုတ်မှာမဟုတ်ဘူးတရားအားမထုတ်လို့ရှိရင်လဲတတိတာပါပလိုက်ခြင်းသွားတတိလာတတိစားတတိနေတတိထိုင်တတိဆိုတော့အစသအရာရာမှာတတိပါလို့ရှိရင်ဒီတရားကကိုယ်ဘိနာမှာဟိုကက်ကလေးနဲ့ကက်လိုက်နေတယ်အဲ့ဒီတတိမရှိတဲ့အတွက်ဟိုယောဂီတို့တွေဥစဉ်တို့တွေမှာတရားနဲ့ဝေးနေရတယ်အဲ့မသိလို့ဝေးနေရတယ်တတိပါလို့သိသွားတော့လေတရားကကိုယ်သွားလျံပါပြီးသားဟောလေမျက်စိနဲ့အစင်းနဲ့တိုက်လိုက်တယ်မျက်စိနဲ့အစင်းနဲ့တိုက်လိုက်တဲ့အပေါ်မှာဒီစိတ်ကသွားထွက်သိတယ်မျက်စိရမြင်တာအစင်းဒီစိတ်ကသွားထွက်သိလိုက်တဲ့ကခွေးတွေကြက်တွေသွားထွက်သိလိုက်တယ်အဲ့တော့ဒီခွေးတွေကြက်တွေလို့သွားထွက်သိလိုက်တဲ့စိတ်ကိုပြန်ပြီးတော့တတိထားမိလိုက်ရင်တရားအဲ့တော့တတိမထားမိလိုက်တော့တရားမဖြစ်ဘူးပဲနော်မတရားတာတွေဖြစ်ပြီးတော့အဲမြင်တဲ့အပေါ်မှာဒေါသတွေလောဘတွေမောဟတွေမာမာနတွေမြစ်စတရားစိတ်လေးတစီတိုင်းပါသွားတော့တာပဲအဲ့ဒါလို့ပါသွားတဲ့စိတ်တွေကိုတတိထားပြီးတော့ရှုမိနေတဲ့ရွေးလေယောဂီတွေတရားတွေကြီးပဲဥစဉ်တို့လည်းအရင်တော့ကတရားဆိုတာမသိပါဘူးတောက်တော့မှအော်တရားဆိုတာဟိုကိုသိတော့လေတရားဆိုတာလွယ်သာလွယ်လွယ်လေးပဲပေါ်တာကိုရှုရုံပဲအတွင်းထဲမှာတွေးနေတွေးနေတဲ့စိတ်ကိုရှုလိုက်စဉ်းစားရင်စဉ်းစားတဲ့စိတ်ကိုရှုလိုက်အကဲခတ်ရင်အကဲခတ်တဲ့စိတ်ကိုရှုလိုက်အတွင်းကပေါ်စိတ်မှန်သမျှကိုရှုမိနေတဲ့ရုပ်ကြီးတရားတွေပဲအဲ့စိတ်နဲ့တော့မပေါင်းမိစေနဲ့ပေါင်းမိလို့ရှိရင်တော့အဲ့ဒါမှမောဟနဲ့ပေါင်းမိနေတဲ့အတွက်အရှိကိုဘလို့မှပေါ်စိတ်တွေရှုလို့မရတော့ပေါ်စိတ်ကိုရှုရမှပေါ်စိတ်နဲ့ပေါင်းမိနေတဲ့အတွက်မရှုမိဘူးဖြစ်နေတာပေါ့ရှုရမှစိတ်စိတ်နဲ့ပေါင်းမိမှာတော့ဘလို့မှမရှိမင်းဟောဆရာတော်ကြီးပြတဲ့ဥပမာလိုဒီကိုယ့်ရဲ့စီကျွဲပြောက်ဒါဖြစ်လို့ကျွဲချောင်းသားတစ်ယောက်ကကျွဲချောင်းချောင်းတဲ့ခံကြတော့ညဘက်ကြတော့ကျွဲတွေပြန်သွင်းသွင်းပြီးတော့ကျွဲတွေရည်ကြည့်ရည်ကြည့်တဲ့ခါကျတော့ကျွဲရ10ကောင်သူရည်ကြည့်တော့9ကောင်ပဲရှိအဲ့တော့နောက်တစ်ခါပြန်ရည်ရည်လည်းမရဘူး9ကောင်ဟောအဲ့တော့ငါကျွဲတစ်ကောင်လုံနေတယ်ငါတော့ရှာအောင်မှာပဲဆိုပြီးတော့အဲ့ဒီတော့ကျွဲပေါ်ခုံဆင်းလိုက်မှကျွဲဆယ်ကောင်ပြည့်တယ်စီကျွဲပြောက်အခုယောဂီတွေလည်းစိတ်ကိုရှုရမှာစိတ်နဲ့ပေါင်းပြီးစိတ်လျှောက်ဖြာတော့စီကျွဲပြောက်တယ်လို့ဖြစ်ပြီးတော့ဘလို့မှစိတ်မတွေ့နိုင်ဘူးရှုရမှာစိတ်စိတ်နဲ့ပေါင်းပြီးမှတော့မရှုမိတော့ဘူးအဲ့တော့စိတ်နဲ့ပေါင်းပြီးတော့စိတ်မရှုတဲ့အတွက်အဲ့ဒီစိတ်ကိုရှုဖို့ကလည်းစိတ်ပုံသိမှဒီစိတ်ကိုရှုလို့ရတာဟုတ်အဲ့တော့ဘယ်စိတ်ကိုရှုရမှာလဲနာနဲ့အတန်နဲ့တိုက်လိုက်တယ်အဲကြားလိုက်တယ် ဥစဉ်တရားဟောတဲ့အပေါ်မှာယောဂီတွေကြားနေတယ်အဲ့ကြားတာလေးကဒါစိတ်ပဲကြားသိပဲကြားသိဆိုတဲ့သောတာဝိညာဉ်စိတ်အဲ့ဒီဝိညာဉ်စိတ်ကိုကြော်ပြီးတော့ကြားတဲ့အပေါ်မှာတရားဟောတဲ့အတန်းဒါဘယ်တရားဟောနေတာပဲထွက်လောက်တာကဒါဒီဘက်ဘေးကအပေါ်စိတ်စေတသိက်ပေါ့စိတ်တွေစေတသိက်တွေဥစဉ်တို့မသိပါဘူးမသိပေမဲ့လို့သူ့ဘာသူဟောတဲ့ခါကျတော့အလိုလိုထွက် ဥစဉ်တို့ဟိုတန်တဖို့မှာပြတော့ဥစဉ်တခါမှပြဘူးတာမဟုတ်ပဲဟိုကအဝတ်ထိုင်နေတာဥစဉ်တွေကဟိုအပြိဓမ္မာကိုရှောက်လှဲ့ပြီးတော့သင်နေတာဒီမေမျိုးတို့တောင်ကြီးတို့မန္တလေးတို့ရှောက်လှဲ့သင်နေတာအဲ့တော့သူထိုင်နေခါကျတော့ဝေဒနာတွေကတက်ဝေဒနာတွေကတက်နေတဲ့ခါကျတော့ဥစဉ်ကပြင်ဘဝမျိုးအဲဥစဉ်သူ့ကိုအပြိဓမ္မာတက်မယ်လည်းမသိပါဘူးဥစဉ်ကပြင်ဘဝနေပြောတယ်ဥစဉ်အဲအခု စိတ်ကိုစိတ်အတိုင်းထားရလိုက်ရင်ဥစဉ်ပဲဖြစ်မလဲဒီဒုက္ခကိုဖယ်ခံစားရမလဲအခုစိတ်ကိုစိတ်အတိုင်းမထားနိုင်ဘဲနဲ့စေတသိက်နဲ့ပေါင်းမှာတော့ဒီခံစားရတဲ့ဒုက္ခဖြစ်ပြီပေါ့စိတ်ဆိုတာကအခုအဝါမှန်နဲ့ကာယကိုယ်နဲ့ထိလိုက်တယ်ထိလို့ဖောက်ပြန်တဲ့သဘောလေးကိုဖောက်ပြန်တဲ့တင်းသဘောလေးကိုသွားပြီးတော့သိတာကဒါစိတ်သူ့ရဲ့ဒီကာယဝဉဉ္စိတ်အဲ့ဒီအပေါ်မှာ ဒီပူတယ်တင်းတယ်တောက်တယ်သွားပြီးတော့လောက်တာစေတသိက်စိတ်တွေစေတသိက်တွေဥစဉ်တို့မသိဘူးသူ့ဘတ်သူဒီဟောတဲ့ဘဝနဲ့ဒီပေါ်တဲ့ဘဝနဲ့ဟောသွားပြီးတာဥစဉ်တို့ဒီပြောတာလည်းဟိုညံနေမှာဟောဟောနဲ့ပေါ်လာတဲ့ဥစ္စာသူ့ဘတ်သူကွဲပြီးတယ်ဒီဥစ္စာစိတ်ဒီဥစ္စာစေတသိက်ဆိုပြီးတော့သူ့ဘတ်သူကွဲပြီးတယ်ဥစဉ်တို့ကခွဲစရာမလိုပါဘူးအဲ့ဒါမှမြင်ပဲနဲ့အတွင်ထဲမှာလေဒ တိတ်မှာသူကအများကြီးပါတာ ਉਹ ကုသိုလ်လည်းစေတသိက်အကုသိုလ်လည်းစေတသိက်ကုသိုလ်အကုသိုလ်ကမဖြစ်နေတာအဲ့ဒီလောကတဲ့ရောက်လာမှသိတဲ့အပူစိတ်ဆိုတဲ့စေတသိက်တွေကြီးပဲအခုတရားအားထုတ်တဲ့အခါကျတော့ယောဂီတွေရှုရမှာအတွင်းထဲမှာလေမခံနိုင်ဆိုတဲ့စိတ်အဲ့ဒါအပူစိတ်လေအဲအမထုတ်နိုင်တော့ဘူးအပြင်လိုက်မှဖြစ်တော့မယ်မခံစားနိုင်တော့ဘူးအဲ့ဒီလှုပ်တဲ့စိတ်မှန်သမျှကလေအပူစိတ်တွေကြီးပဲအဲ့ဒီအပူစိတ်ဆိုတဲ့ကိုယ့်ရဲ့ဥပဒံစိတ်မှန်သမျှကိုတစိတ်မကြံအကုန်ရှုယူရတယ်အဲ့ဒါလိုရှုလိုက်တော့မှယောဂီတွေတဖြည်းတဖြည်းနဲ့ကိုယ်စိတ်လေးတွေညှော့သွားညှော့သွားတာကိုသိပြီးတော့ကိုယ်စိတ်ကညှော့တဲ့ညှော့လေလွတ်မြောက်တဲ့လွတ်မြောက်လေချမ်းသာတဲ့ချမ်းသာလေပဲအဲဒါကြောင့်မို့ဦးဇင်းတို့ပြတဲ့အခါကျတော့ဒီစိတ်ကိုပဲပြတယ်အဲဒါကြောင့်မို့ယောဂီတွေအချိန်ရလည်းမရှိဘူးမရှိတဲ့အတွက်မိမိတို့ကြည်ကြံအားထုတ်တဲ့ဒီတရားတွေကိုဆက်ပြီးတော့ပွားများအားထုတ်ကြရအောင်